ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းရိုဟင်ဂျာစစ်သွေးကြွအုပ်စုကဟိန္ဒူဘာသာဝင်100လောက်တပ်ဖြတ်ခဲ့ကြောင်းဖော်ပြခဲ့တဲ့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အစိုးရခန်းစာကိုမြန်မာစစ်တပ်ကကြိုးဆိုလိုက်ပါတယ် ARSA အစွန်းရအုပ်စုရဲ့လုပ်ရက်တွေကိုအထောက်ထားတွေနဲ့သတင်းအမှန်အတိုင်းဖော်ပြခဲ့တဲ့အတွက်တမာသမတ်ကြတဲ့လုပ်ရက်အဖြစ်ကြိုးဆိုကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့ပဲကြေညာချက်ထုတ်ခဲ့တာပါမြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်တွင်းကဖြစ်ရတွေနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ရှင်းလင်းချက်တွေရှိခဲ့ပေမဲ့အနောက်နိုင်ငံကသတင်းဌာနကြီးတွေနဲ့အစိုးရတွေကလက်မခံပဲတစ်ဖက်သက်ဆွဆွဲချက်တွေနဲ့အစိုးရနဲ့တမတော်အပေါ်ဖိအားပေးဆက်ဆံခဲ့ကြောင်းဖော်ပြပါတယ်။မျက်မြင်ကိုယ်တွေ့ကြုံခဲ့သူတွေရဲ့ပြောဆိုချက်တွေအသက်မသေးလွတ်မြောက်လာသူတွေနဲ့တည်မှုတည်ခင်စစ်ဆေးချက်တွေအပေါ်စနစ်တကျလေးလာဆန့်စစ်ထုတ်ပြန်ထားတယ်လို့ဆိုရဲ Amnesty International ရဲ့အစိုးရခန်းစာမှာတော့အရက်သားရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလည်းမှတ်တမ်းတင်ထားတာပါ။ ARSA အဖွဲ့ရဲ့ရက်ဆက်ချမ်းကြုံမှုတွေကိုလစ်လျူရှုထားလို့မဖြစ်နိုင်သလိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကျူးလွန်ခဲ့တဲ့လုပ်ရက်တွေနီးတူလူသားထုအပေါ်ကျူးလွန်တဲ့ယာဆွေးမှုအဖြစ်တာဝန်ယူရမှာဖြစ်ကြောင်းလည်းအစိုးရခန်းစာကဖော်ပြပါတယ်။မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်ကပဋိပက္ခအတွင် ARSA အစွန်းရအုပ်စုကဒေသခံတိုင်းရင်းသားတွေအပေါ်ရရဆက်ဆက်တပ်ဖြတ်မှုတွေအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းလည်းဓာတ်ပုံအထောက်အထားတချို့နဲ့အတူသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။